KNU ကမာလီထိန်းချုပ်ထားတဲ့မောထာကြီးဝါနာမှာအေဘီလာခုနှစ်ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်ဆိုပြီး KNU ဘက်ကသတင်းထုတ်ပြန်ထားပါတယ်ခလာရ103တရင်မှုတိမ့်ဖို့ဖို့ဦးဆောင်ပြီးတပ်ဖွဲ့ဝင်အင်အား 40 နီးပါးKNU ကမာလီနယ်နေတဲ့ကိုကျူးကျော်ဝင်ရောက်လာတာကြောင့်အေဘီလာခုနှစ်ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့ရတယ်ဆိုပြီး KNU ဘက်ကသတင်းထုတ်ပြန်ချက်မှာပြောပါတယ်နာဆာကစစ်ကောင်စီဘက်က၃ယောက်သေဆုံးပြီး
၃ယောက်ထဏ်ရာရတယ်လို့လဲဆိုပါတယ်တနင်္လာနေ့တိုင်းတဝယ်မြို့နယ်နီးတဲ့ကယန်ယူတပ်မှလေးထိန်းချုပ်နယ်မြေဘက်မှာတိုက်ပွဲမဖြစ်တာအတော်ကြာနေတယ်အခုလိုမျိုးပထမဦးဆုံးတိုက်ပွဲပြန်ဖြစ်တာဟာကယန်ယူဘဟုရဲ့မူဝါဒအပြောင်းလဲတွေကြောင့်ဖြစ်နိုင်တယ်ဆိုပြီးထိုင်းမြန်မာနယ်စပ်ကမြမအရေးလေ့လာသူဦးအောင်စုကမြင်ပါတယ်။တမလေးကတော့သူတို့ကအရင်ကတော့ဒီလိုတိုက်ဖို့ရတယ်မရှိ ီဟာနေနဲ့ဆိုင်နေလို့ထင်တယ်အဲဒါကြောင့်သူကအရင်ကတက်မှာငါးတစ်ခုရမဟုတ်တော့ဘဲနဲ့တက်မှာတိုင်းလူလူမှဖြစ်လာတာပေါ့ NCA ကြီးရပါဗျာအပြစ်ခတ်ကြဆွဲပြီးတော့အလုံးအရှိပြင်းနေငါးဖက်ကြီးငိုင်းနဲ့လှုပ်လို့ကြီးပြမယ်အငင်းချမ်းမယ်ဆိုတာသူကမယုံကြည်တော့လို့အရင်ကကွဲတိုက်ရင်းနဲ့မဟာပူလူရှင်ရဲ့ဟာကြီးပြန်ကြအောင်လုပ်တယ်လို့ပြောလို့ထင်တယ်
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ် NCA မှာ KNU လက်မှတ်ရေးထိုးထားပေမဲ့တက်မာငါထိမ့်ချုပ်နယ်မြေဘက်မှာတော့မြန်မာစစ်တပ်နဲ့နယ်မြေအငင်းပွားမှု KNU ထိမ့်ချုပ်နယ်မြေအတွင်းလမ်းဖောက်လုပ်မှုတပ်တွေတိုးချဲ့တပ်ဆွဲထားမှုစတဲ့အကြောင်းတွေကြောင့်ဖပွန်ခရိုင်တွင်းမှာမကြာခဏတိုက်ပွဲတွေဖြစ်ပွားခဲ့ရပါတယ်ပြည်ရဲ့မလကုံမှာတော့တိုက်ပွဲတွေပြင်းထန်ခဲ့ရမှာမြန်မာစစ်တပ်ရဲ့တိမူထာစစ်စခန်းကို PNU တပ်မငါးကသိမ်းပိုက်ခဲ့တယ်လို့စစ်တပ်ကလည်းကရင်ကြီးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ရုံသာမကလေရင်ပေါ်ကနေဘုံကျဲတိုက်ခိုက်မှုထိဖြစ်ခဲ့ပါတယ်။ရွာသားတွေတေဆုံးထိခိုက်ပြီးတောင်းတဲ့ချီစစ်ဘေးလွတ်ရာပြေးခဲ့ကြရတာကြောင့်ကရင်ဒေသအတွင်းလူအခွင့်အရေးချိုးဖောက်နေတယ်ဆိုပြီး KNU ဘက်ကစစ်တပ်ကိုပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပါတယ်။အာဏာသိမ်းထားတဲ့အစိုးရတပ်တွေကိုစစ်လက်နက်ပစ္စည်းတွေမရောဖို့ကိုလည်းနိုင်ငံတကာကတိုက်တွန်းခဲ့ပါတယ်။နာဆာကစစ်ကောင်စီဘက်ကအီဘီလာတလလုံးကိုအပြစ်ခတ်ရက်စဲထားမယ်ဆိုပြီးကြေညာထားတဲ့တစ်ချိန်တည်းမှာပဲတမငါထိမ့်ချုပ်တဲ့ဖာပွန်ခရိုင်ဘက်ကတပ်တွေကိုလည်းအခုရက်ပိုင်းအင်အားတွေတိုးချနေပါတယ်။ဒါနဲ့ပတ်သက်လို့နိုင်ငံရေးအကြက်ခက်ဥအောင်စိုးကအခုလိုတုံ့တက်ပါတယ
်။ဒီစစ်ကောင်စီကသူတို့လည်းဟောဖာဖောင်းနေအကြက်သူတို့လူကြီးလူသားမှလာတမငါပေါ့လေ။အဲ့တော့တမန်ငါတော့သူတို့တော့အရှက်ခွဲသွားတာပေါ့အဲ့တော့တမန်ငါကိုသူကတော့ကိုမကြည့်ဘူးပေါ့အဲ့ဒါကိုဥတီပြီးတော့သူတို့လုံမဲ့သဘောတော့ရှိတယ်အဲ့တော့အခုကျွန်တော်ကြားလာလဲဟိုမြောက်ပိုင်းရပေါ့နော်ကချင်ဘက်မှာရှိရဲ့ဗာတမန်ရှိဆက်ရှိလာအဲ့ဒါကိုဒီဘက်ကိုစွန်းမယ်လို့ဘာလို့ဒီလဲဗာတရင်းကိုလှည့်နေတယ်ပေါ့အဲ့တော့ကြာနေတမန်လေးကတော့သူကတော့ရိုးရိုးတခြားတပ်တွေရောက်နေအစားကားခါတွေရောက်နေထိန်းထားမယ်ပေါ့အဓိကတော့တမန်ငါကိုသူကချိန်နေဆိုတော့အဲ့လိုမျိုးရှင်းချက်ကတော့ရှိနေရတယ်
တက်မငါနဲ့တိုက်ပွဲတွေပြင်းထန်ခဲ့တဲ့မလကုံပိုင်းကစပြီး KNU တက်မ3ထိန်းချုပ်နယ်မြေရှိတဲ့ကရင်ပြည်နယ်ညောင်လေးပင်ခရိုင်တက်မ1ထိန်းချုပ်နယ်မြေဖြစ်တဲ့ပထုံခရိုင်တက်မ6ထိန်းချုပ်နယ်မြေဖြစ်တဲ့ဒူးပလာယာခရိုင်တက်မ4ထိန်းချုပ်တဲ့ဗိဒ္ဓဝဲခရိုင်တွေမှာတိုက်ပွဲတွေအခုရက်ပိုင်းတွင်ဖြစ်ပွားနေတာဖြစ်ပါတယ်ရှင်